ပြည်မျိုးသားစည်းရုံးထိတ်ချုပ်ရာပဲခူးတိုင်းကြောက်ချီမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကတိုက်ပွဲတွေမဖြစ်ဘဲလက်နက်ကြီးနဲ့ဒီအပိုင်းပစ်ခတ်လို့မျိုးသမီးတူတယောက်တေဆုံးပြီးကလင်းငယ်တူပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။ဒီသတင်းကို VOA သတင်းတော်မိုင်းမှာကသတင်းပေးပို့ထားပါတယ
်။ပြည်မျိုးသားစည်းရုံးထိတ်ချုပ်ရာပဲခူးတိုင်းကြောက်ချီမြို့နယ်ထဲကတောင်ခင်းကျေးရွာတဲကိုပိတ်စလုပ်အခြေဆိုင်စစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရွာထဲကအဆောက်အဦတွေအိမ်တွေပျက်စီးတာအပြင်သားမီးနှစ်ဦးထိမှန်ပြီးအမေဖြစ်သူကတော့ပွဲချင်းပြီးတေဆုံးသွားခဲ့တယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပြပါတယ်
။ကျွန်တော်ကြောက်ကြီးမြို့နယ်လေသူပေါ့လေသူကြောက်ကြီးမြို့နယ်မှာတောင်ကင်းကြီးရွာတဲ့ဦးကျွန်တော်ပိတ်စလုပ်အခြေဆိုင်နှစ်ချောင်းလေးခန်းလိုက်ရနှစ်ချောင်းလေးဒီလိုလက်နက်ကြီးနဲ့ပစ်ခဲ့လို့ကျန်းနေတဲ့မမနဲ့ပစ်ခဲ့တာသားမီးမြောက်ဦးဒီကိတော့အမေရတော့ပွဲချင်းပြီးစီပါတယ်။စီပါနဲ့မိခင်ကတော့ဒေါ်ပန်းနုမုံပေါ့။ဒါလေးခုနှစ်နှစ်သားအယူရခလေးတရားကတော့တန်ရပြီတော့အသက်တန်ပေါ့။အဲဒီစကားကလည်းကျွန်တော်ကြောက်ကြီးမြို့နယ်ခရိုင်ရှိနေရွာလေးကိုမကြမကြပဲနေ့စဉ်နေပါပေါ့အမေ။တက်လို့မဖြစ်ပါနဲ့ရွာလေးကိုလက်နဲ့ကြီးနေဘုံနဲ့လင်းနဲ့ဘုံနဲ့လာချင်းနေ
။ကြောက်ကြီးနဲ့မုံမြွနယ်တဲကသိမ့်နေချီရှိတဲ့ဒေသခံတွေဟာဖေဖော်ဝါရီလလောက်ကစပြီးတပတ်အတွင်းလက်နဲ့ကြီးအလုံးတရာကျော်ပြစ်ခတ်ခံရတာအပြင်မကြခဏလက်နဲ့ကြီးနဲ့ပြစ်ခတ်မှုလေကြောင်းတိုက်ခိုက်မှုတွေကြောင့်အိမ်နေမှာမနေရဲပဲတောတောင်တွေထဲမှာပုံအောင်နေထိုင်နေရပါတယ်။စားတောက်ရေးအခက်အခဲတွေကြောင့်နေ့ဘက်မှာတောင်ယာတွေမှာပြန်ပြီးတော့အလုပ်လုပ်ကင်ကြရပါတယ်။လေကြောင်းတိုက်ခိုက်မှုတွေလက်နဲ့ကြီးနဲ့ပြစ်ခတ်မှုတွေကဇက်တိုက်ဖြစ်နေတာကြောင့်အိမ်ဒီကိုခဏတစ်ဖြုတ်သာပြန်လာနေကြပါတယ်အခုလိုမျိုးစားဝတ်နေရေးအတွက်ရွာထဲကိုပြန်လာနေထိုင်နေတော့မှာပဲလက်နက်ကြီးကြရောက်ပောက်ပွဲပြီးလူသေးဆုံးမှုတွေဖြစ်ရတာလို့လည်းဆက်ပြောပြပါတယ
်အဲ့ရွာမှာအမေကရွာထဲကလူမနေဘူးရွာထဲတော့လူနေရတဲ့လူတော့သွားဆက်လာကြမရှိတဲ့လူဆိုတော့ကိုယ်ရွာထဲမှာပဲပုံနေကြတော့ဦးပြောလို့ဆိုရင်ပြောမုံရုံမှာဆိုရင်ဒီလိုပဲတရက်ကောက်ဦးမှာအင်ဂျီအလုံး50လောက်ကြည့်ရောက်ရှိမှာဆိုရင်လူကြီးကတော့10ယောက်15ယောက်ဒီတော့နေရတော့တချို့မိသားစုလည်းအကုန်ဆောင်ပေါ့။စပိုင်းဆက်ရှင်တွေလည်းစပိုင်းဆက်မယ်ဆိုပြီးတော့တောင်ဟာဟိုစားရေးတော့ရေးတော့ဘူးပြန်လာကြပါဘူး။စားမှုတော့မဟုတ်ရဲသူအဆက်အသွယ်လည်းမရှိဘဲတော့သွားမှန်းပြီးတော်တဲ့တောင်မှလည်းပုံနေရဆိုတော့စားရေးတော့ရေးတော့ခက်ခဲတာပေါ့
။အခုဆိုရင်ကရင်မျိုးသားစီယုံထိန်းချုပ်ရခရိုင်အသီးသီးမှာစစ်ဘေးရှောင်သူ9သိန်းကျော်ရှိနေပြီးညောင်လေးပင်ခရိုင်မှာလည်းလူဦးရေသိန်းကနန်းနဲ့တင်းရှောင်နေရဆဲဖြစ်ပါတယ်။အခုလိုမျိုးမိုးရင်းကာလမှာစားဝတ်နေရေးခက်ခဲပြီးကလေးတွေဖြားနာတာတွေတက်ကြီးရွယ်ဦးတွေတေဆုံးတာတွေလည်းဖြစ်နေပါတယ်။တချို့ကတော့ရွာထဲမှာပြန်လာလိုက်တောထဲမှာညပြန်အိတ်လိုက်နဲ့လုံနေကြသူတွေလည်းရှိကြပါတယ်။အခုကတော့ရွာထဲကိုပြန်လာနေထိုင်နေတော့မှပဲလက်နက်ကြီးကြားရောက်ပောက်ကွဲပြီးတေဆုံးမှုဒဏ်ရာရမှုတွေဖြစ်ပေါ်ခဲ့ပါတယ်ရှင်။